င်းပြည်နယ်တိုက်ပွဲအတွင်းမှာမြန်မာစစ်တပ်အရာရှိငယ်အပါဝင်တပ်သား73ယောက်ကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးရမိတဲ့အကြောင်းအေးအေးဘက်ကဒီကနေ့ဓာတ်ပုံနဲ့တကွာသတင်းထုတ်ပြန်ခဲ့ပါတယ်။ဒီ73ပန်းတွေကို73ပန်းဥပဒေနဲ့အညီထိန်းသိမ်းထားပြီးမြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရွာသားတွေနဲ့လဲလှယ်မဲ့အကြောင်းအေးအေးဘက်ကပြောထားပါတယ်။အစိုးရတပ်ဖက်ကတော့သူတို့အဖွဲ့ဖမ်းခံထားရတာဟုတ်မဟုတ်စီးစစ်နေစေဖြစ်ပြီး3ပန်းလဲလှယ်ရေးကန့်လန့်ချက်ကိုလက်မခံဘူးလို့ပြောပါတယ်။သတင်းပြည်ဆောင်ကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကပြောပြမှာပါရှင်။
ဟုတ်ကဲ့ပါချင်းမြင့်နဲ့ပလောဝမြို့နယ်ဘဂဝရွာပိုက်ပွဲမှာမြန်မာစစ်တပ်ရဲ့အရာရှိနဲ့လူမှုပါဝင်တပ်မတော်သား73ဦးနဲ့လက်နက်ခဲယမ်းတွေကိုဖမ်းဆီးသိမ်းဆည်းရမိခဲ့ကြောင်းရခိုင်လက်နက်ကိုင်အဖွဲ့ကနေဒီကနေ့မှာတပ်ပုံနဲ့တကွထုတ်ပြန်ထားတာပါဖမ်းဆီးရမိထားတဲ့မြန်မာစစ်တုပ်ပန်းတွေကိုစစ်တုပ်ပန်းဥပဒေနဲ့အညီထိန်းသိမ်းကြကြောင်းအေအေကျော်ခွေရခိုင်ဒုက္ခကပြောပါတယ်
နိုဝင်ဘာလ16ရက်နေ့ဒီပလောဝမြို့နယ်ကျေးမှာဖြစ်တဲ့ဒီတိုက်ပွဲမှာနော်ဒီစစ်မြေပြင်ကနေဖမ်းဆီးရမိတာရဲ့ဒီဗမာစစ်တပ်ကနော်ဒီစစ်တုံးမှာစစ်တုံးဦးရှိတယ်ဗျဆိုတော့အဲ့ဒီစစ်တုံးဦးကိုကျွန်တော်တို့ဒီနေ့မှနေပြီးတော့ဒါဓာတ်ပုံနဲ့တကွာထုတ်ပြန်လိုက်တာဖြစ်တယ်အခုစစ်မြေပြင်ကဖမ်းဆီးရမိတဲ့ဒီစစ်တုံးဦးကိုကျွန်တော်တို့ကတော့ဒါရခိုင်တပ်တော်ရဲ့စစ်တုံးမှဆိုင်ရာဟိုစီမင်းစည်းကမ်းတွေနိုင်ငံတကာစစ်တုံးမှဥပဒေနဲ့ဒီကောင်းမွန်မှန်ပဲဟိုဆက်ပြီးတော့ထိန်းသိမ်းထားမှာဖြစ်တယ်ဗျ
ဒီကရနိုဝင်ဘာလ16ရက်နေ့ကချင်းမြင့်နယ်ပလောဝမြို့နယ်ဘဂဝရွာတိုက်ပွဲမှာမြန်မာစစ်တပ်သမ္မတ9ခုနှစ်ကဗိုလ်တယောက်အရာခံဗိုလ်တယောက်ပါဝင်သမ္မတတော်13ဦးကိုဖမ်းဆီးထားတယ်လို့အေအေဘက်ကဆိုပါတယ်။အနောက်ပိုင်းတိုင်းစစ်သနာချုပ်သမ္မတပြောခွင့်ရဘူမူကြီးဝင်းစောဦးကတော့သမ္မတတော်13ဦးဖမ်းခံရတဲ့သတင်းပေါ်အတိမပြုသေးကြောင်းနဲ့စစ်စစ်နေစေလို့ပြောပါတယ်။
ကျွန်တော်လည်းစီစဉ်ဆက်ရရှိသေးတယ်ခင်ဗျာ။တော့အဲ့ဒီမှာအမှန်တကယ်တိုက်ပွဲဖြစ်တာရှိမှရှိကျွန်တော်တို့ကတော့ဘာမှပြန်ရတာကမရှိပါဘူး။ကျွန်တော်လည်းစီစဉ်နေလို့မရှိသေးတယ်။ဘာမှတော့ကျွန်တော်လည်းမစွန်းနိုင်ဘူး။
ပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကရတိတောင်မြို့နယ်မေယူမြို့တွင်အမြန်ကြီးရင်စည်းကိုအေအေဖွဲ့ကနေစားစီးစစ်ဆေးရမှာတပ်မတော်တာရဲနဲ့အစိုးရဝန်ထမ်း16ဦးကိုဖမ်းဆီးသွားခဲ့ပြီးလက်ရှိအေအေကနေထိန်းသိမ်းထားပါတယ်။လက်ရှိမြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရခိုင်တိုင်းသားတို့ကိုပြန်လွှတ်မယ်ဆိုရင်အေအေဘက်ကဖမ်းထားတဲ့စစ်တုပ်ပန်းတွေကိုပြန်လွှတ်ပေးမယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကဆိုပါတယ်။
ဗမာစစ်တပ်နဲ့ဆိုအပ်တဲ့နေသူတို့ဒီမတရားဖမ်းဆီးထိန်းသိမ်းထားတဲ့ကျွန်တော်တို့ရဲ့ဒီအပြစ်မဲ့ရခိုင်ပြည်သူတွေကိုပြန်ပြီးတော့လွှတ်ပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းပဲကျွန်တော်တို့ဒီဖမ်းဆီးထိန်းသိမ်းထားတဲ့သူတို့ရဲ့ဒီဟိုစစ်ဖက်နဲ့ပတ်သက်တဲ့လူတွေအားလုံးကိုကျွန်တော်တို့ပြန်လွှတ်ပေးမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ဒါထုတ်ပြန်ချက်မှလည်းပြောထားပြီးသားရှိတယ်။တကယ်လို့သူတို့ဘက်ကနေပြီးတော့ကျွန်တော်တို့ရဲ့ရခိုင်ပြည်သူတွေကိုလွှတ်မပေးဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းအလားတူပဲဒါတုံ့ပြန်သွားမှာဖြစ်တယ်
။တုတ်ပန်းလည်းလေကိုအေအေဘက်ကတင်ပြချက်ပေါ်မှာနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့အကြမ်းဖက်အဖွဲ့ကြီးနဲ့ဘာမှဟုတ်လားလဲနေတာလည်းအကြောင်းမရှိဘူးဗျာ။ဒါလည်းပြောနေ
သမ္မတတော်တရင်မှပြန်ကြားရေးဖွဲ့သွေးရင်မူဘူမူကျုပ်စော်မင်းထွန်းကတော့သမ္မတဘက်ကဖမ်းဆီးထားတဲ့သူတွေကိုအပြစ်ရှိမရှိဆိုတာတရားရုံးကနေစွန့်ပြမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကလည်းရှင်နေပြည်အမြန်ကြီးရင်စည်းမှာဖမ်းဆီးထားတဲ့သမ္မတတော်ရဲအပါဝင်အစိုးရဝန်ထမ်း16ဦးနဲ့မြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရခိုင်ရသားတွေလဲလှယ်ဖို့အေအေဘက်ကနေထုတ်ပြန်ထားပါတယ်။နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးဦးစော်သေးကလည်းအေအေကန့်လန့်ထားတဲ့ပုတ်ပန်းလဲလှယ်ရေးအစီအစဉ်ကိုလက်ခံမှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွင်အေအေနဲ့ဆက်ဆက်တယ်ဆိုပြီးတန်တရားနဲ့သမ္မတဘက်ကလည်းအယက်သား120ကျော်ဖမ်းဆီးထားမှုတွေရှိနေတယ်လို့ရခိုင်ရဖွဲ့ဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။